ရခိုင်ပြည်ပခအတွင်းမြန်မာစစ်တပ်ကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတာတွေဟာထင်ကြေးသာဖြစ်ပြီးယုံကြည်ဖို့ခက်ခဲကြောင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းထွက်လာချိန်မှာကော်မရှင်ဘက်ကအခုလိုတုံ့ပြန်တာပါရခိုင်အရေးလေ့လာသူတချို့ကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွတ်ဆွဲနေတာတွေကိုအကောင်ဆုံးတုံ့ပြန်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံသင့်တဲ့အကြောင်းတိုက်တွန်းတာတွေရှိနေပါတယ် VOE မြန်မာပိုင်းကမေခစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလူအခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးလူအခွင့်ရေးအဖွဲ့တွေရဲ့အစီရင်ခံစာတွေနဲ့အတူမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဝေဖန်ချက်တွေထွက်နေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိတဲ့ကော့ဘဇားကိုအမေရိကန်နိုင်ငံသားရေးဌာနဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမက်လာနဲ့အေပီလာကတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့ကိုယ်တိုင်စုံစမ်းထားသမျှနိုင်ငံတကာကဆွဆွဲနေတယ်လို့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေမရှိခဲ့ဘူးလို့ပြောပါတယ
်နိုင်ငံတို့ဘက်ကတော့ဟိုကိုကြီးတော်မောင်တော့အဲလိုတွားခဲ့တဲ့အနေအထားမှာတော့ကတော့ဒီသို့သူရွာရွာတော့မတွေ့ဘူးပေါ့မတွေ့မရှိဘူးလို့ပြောလို့မတွေ့ခဲ့ဘူးအဲ့တော့ရှိရမရှိဘူးဆိုတော့ကာကနနာဆွဆွဲရရှိရင်တော့အဲ့လိုကတေချာလေးပေါ်ချင်းစုံစမ်းစစ်ဆေးပြီးတော့တော့ပကံမှုရှိမရှိစုံစမ်းပြလို့ရပါတယ်နိုင်ငံကပြောတယ်ဆိုတာကသူတို့ကဟောသဘောယူနဲ့ပြောတာဟုတ်ရဲ့လားလို့ပြန်လည်စဉ်းစားကြရည်ဖြစ်တာပေါ့နော
်လူအခွင့်ရေးချိုးဖောက်မှုတွေရှိလာရင်လေတိကျတဲ့တက်တည်နဲ့တကွာတင်ပြပေးဖို့နဲ့အရေးယူမှုတွေကိုတုံ့ဆိုင်နေမှာမဟုတ်ပဲကြောသားရင်သားမခွဲအပြစ်ပေးဖို့နောက်တော့မှမဟုတ်ဘူးလို့လည်းသူကဆိုလိုက်ပါတယ်နိုင်ငံတကာဘက်ကရခိုင်မြို့ဒိုင်းနဲ့စတဲ့တိုင်းရင်းသားတွေတေဆုံးမှုကိုလည်းလစ်လူရှုမထားပဲဒီလူတွေအတွက်ကိုပါထည့်သွင်းစဉ်းစားသွားပေးဖို့တောင်းဆိုလိုက်ပါတယ်နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတွေရခိုင်မြောက်ပိုင်းအခြေအနေဖော်ပြချက်တွေမှာရိုဟင်ဂျာတွေအပြင်ဒေသခံရခိုင်တွေနဲ့အခြားလူနည်းစုလူမျိုးတွေအပေါ်မှာလည်းထိခိုက်တက်ရောက်မှုတွေရှိတယ်လို့တော့ဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကတော့ဒီအစီရင်ခံစာတွေထဲမှာဒီလိုလူနည်းစုတွေအရေးထက်မွတ်စလင်တွေဖြစ်ပျက်ခဲ့တာကိုပဲပိုပြီးဦးစားပေးလွှတ်တယ်လို့မြင်ကြတာတွေရှိပါတယ်ရခိုင်အရေးလေးလာတုံ့သက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွဆွဲမှုတွေကိုအကောင်းဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးခံယူဖို့တိုက်တွန်းသွားခဲ့ပါတယ်
။ Effective mission တော့ဘာလို့လဲဆိုတော့ Fiction ဆိုတော့ပဲကျွန်တော်တို့ကအခွင့်အရေးကိုဆက်ကတော့ရုပ်စာကြီးကဟိုတော်တော်တော်နဲ့ကိုတောင်ပြချက်ချင်ကြီးကျန်နေတယ်။ဘာဖြစ်နေလဲကတကယ်တော့သူငယ်ဒီစာရီကိုချုံ့လို့မအမှလည်းတွေ့နေဟိုကအုပ်ကားကြီးကပေါက်ပြာမရှိဆုံးရှင်သဘောတည်းဒီလိုဖြစ်ပါလေနိုင်ငံတကာကမီဒီယာတွေပေါ့လေဒီမှာအဆောအလုံးကဒီပေါ်မှာအများကြီးကိုတန်ဖေကဟိုဖြစ်နေရှိလာတယ်ပေါ့ဒီနိုင်ငံတကာအဖွဲ့ကြီးသူပြခွင့်ပတ်တယ်သူပေါ်မှာဆိုတော့ဒီလိုတံငွေပေးရမယ်လေ
ရခိုင်မြောက်ပိုင်းဒေသလူခွင့်ရေးချိုးဖောက်မှုတွေစစ်ဆေးဖို့ကုလသမဂ္ဂကအချက်အလက်စုဆောင်းရေးအဖွဲ့ဖွဲ့စည်းထားတာရှိပေမဲ့မြန်မာဘက်ကတော့ဒီအဖွဲ့ကိုလက်မခံပါဘူးဒါပေမဲ့မကြခင်ရက်ပိုင်းအတွင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တစ်ဖွဲ့လာရောက်ဖို့တော့ရှိနေပါတယ်ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖွယ်ရှိသလိုမြန်မာကောင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရခိုင်မြောက်ပိုင်းပြည်ပခါအတွင်မြန်မာစစ်တပ်ဘက်ကဆူဆူရွရွလူအခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာကောင်းဆောင်အချို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့ကိုလည်းဥရောပနိုင်ငံအချို့ကကြိုးပမ်းမှုတွေရှိနေပါတယ်ရှင်